จดีนะหลายสุดที่มาฮะบ้านดีพัฒนาภาวะชีวิตจังตะโกวาจอพริษาสามีบ้านดีเชียนเทียที่มาฮะพระอาจารย์ดีดอกอีพัฒนาภาวะชีวิตจังอาเซนเนขันดาโกตะโกวาจอยัสวาเทียอาปริศาสามิอันเนบาอิทิมาหาบันทีอัตตาภาวะชีวิตังอาศิยัตตาปริศาสามิบันทีเชนเทียอิมาหาเทียดุริโดอิอัตตาภาวะชีวิตังอาเสนเนขันธาโกอาศริยตะเสียจีอาปริสาสามิอันเนบาอิแต่กูที่เชิงอาศัยดีแล้วอานาตานากรรมฐานเนื้อสวาพิยธรรมะตามนี้ในบานนาตาทิสิกรณัตถายะมีบานดีอานาปานะกรรมฐานะดีหีบันดีเชียนเชียนิบานัตตานิบานุทิสิกรณัตถายะเยี่ยมมากจุบายาจินจุงานิพระอาทิตย์โดอาอนาปานะกรรมฐานะอานาปานะกรรมฐานเตียรหูดีสีเจตนาเราไม่ว่าเสียงเสียตาตาตาตาแต่กูเชิงอาศัยดอกอาณาปานาตมทังกูเล็ดกูอาเชื่อความละอาทุจามะเดี๋ยวจะมาเจอเด็กชายกูไล่ดีดอกไล่งาดีดอกอาทุจามะก็อานาปานะกรรมฐานไถ่ชื่ออุจาไม่มีแต่ขันธ์กูเด้อเนาะเตียไถ่ในปุคคอะอู้สงช่องสว่าท่าล่ะสรุปราก็ไม่มีแต่ขันธ์กูกูเตะได้มามาท่าเนาะเตะได้มามาท่าข้าวฉันท่าเนาะอู้สงช่องสว่าท่าได้ด้วยบาผิดเลยสุยอจูก็จาๆไถ่รู้อย่างเนาะเอ้าอู้สงช่องสว่าท่าบาเด้อท่าพี่ก็ไถ่มาเด้อအဲ့ဒါလိုဥဆုံးပြောင်းသွားထားလို့ထားရင်းနဲ့တဲ့မိမိရဲ့ခန္ဓာကိုယ်ကရှေ့ကိုကိုင်းသွားမယ်ဆိုရင်ပြန်တည့်လိုက်ပါနောက်ကိုလန်သွားမယ်ဆိုရင်လည်းပြန်တည့်လိုက်ပါဒီတစ်ဖက်တစ်ဖက်ကိုစောင်းသွားမယ်ဆိုရင်လည်းပြန်တည့်လိုက်ပါချောင်းပြမမတဲ့တဲ့မမကျွန်တော်တို့ခန္ဓာကိုယ်ထားပါအဲ့လိုထားရင်သမာဓိဖြစ်ဖို့ကပို့ပြီးတော့အထောက်အကူဖြစ်တယ်နော်အဲ့တော့ဥုံဆောင်သွားထားပြီးတော့ပထမဥုံနဲ့အာနာပါနကမ္မထံကကျွန်တော်တို့ပြောပြီးပြီအာနာပါနကမ္မထံကအတ္တဖတ်တာထွက်လို့ဝင်နေပေါ်မှာကျွန်တော်တို့တတိထားတာဆိုအာနာပါနသတိနဲ့ကျွန်တော်တို့ကတမာရီဖြစ်အောင်လုပ်မယ်ဆိုတော့ရှင်းဥစွာမလုပ်ရမယ်ဆိုရင်မိမိရဲ့စိတ်ကိုတဲ့နှွားသီးဝအထက်နှုတ်ခမ်းတနေရာမှာစူးစူးဆိုင်ဆိုင်ကလေးစိုက်ထားပါမိမိရဲ့စိတ်ကိုနှာသီးဝမှာတင်ထားပါစိုက်ထားပါမိမိရဲ့စိတ်ဆိုတဲ့သိမှုလေးကိုနှာသီးဝမှာရောက်အောင်လုပ်ထားပါဒါအတူတူပဲအဲ့တော့နှာသီးဝမှာစိတ်ဆိုတဲ့သိမှုရောက်သွားလို့ရှိရဲ့အဲ့ဒီသိမှုရောက်သွားတာနဲ့ပဲဒီစိတ်ကလေးကိုဘယ်မှမပြေးအောင်တတိလေးနဲ့ကတ်ထားလိုက်ပါနော်ဒါပထမတစ်ချက်ကထားမယ်တတိကနာသီးဝမှာစိတ်ကိုဟုတ်လားရောက်အောင်လုပ်ပြီးရင်စိတ်ကိုတင်ထားပြီးရင်တတိလေးကတ်ထားတယ်။တတိလေးကတ်ထားလို့ရှိရင်စိတ်ကလေးကစိတ်ဆိုရဲ့တိမှုလေးကအဲ့ဒီနေရာမှာနေပါ။အဲ့တော့အဲ့ဒီစိတ်ရောက်လို့တဲ့တတိလေးကတ်ထားလိုက်လို့ရှိရင်တတိဆိုတာဘာလဲ။အာယုတစ်ခုကိုသူကထင်ရှားအောင်လုပ်တတ်တဲ့တတိတို့မှာရှိတယ်။အဲ့တော့တတိလေးကတ်ထားလို့ရှိရင်နာသီးဝမှာတဲ့ဧကံအမှန်ရှိတဲ့ဝင်လေထွက်လေအားတဲ့ထင်ရှားလာလိမ့်မယ်တဲ့ ခါတိုင်းမသိဘူးအခုသိတာဒါဆိုတော့သိမှုစေတဲ့ဟာကိုဝင်လေထွက်လေရှိတဲ့နေရာကိုနှာရီးဝါကိုကျွန်တော်တို့ကစိတ်ကိုတင်ထားတဲ့အတွက်စတိလေးကတ်ထားတဲ့အတွက်ဒီမှာဖြစ်ပေါ်နေတဲ့ဝင်လေထွက်လေကထင်ရှားလာဘယ်လိုထင်ရှားလာမလဲဝင်လေဖြစ်ပေါ်တဲ့အချိန်မှာတဲ့ဝင်လေကိုတဲ့တနေရာတည်းကနှာရီးဝါဆိုတဲ့တနေရာတည်းကနေဝင်လေကိုတဲ့စလေအစုံမှတ်ပါတဲ့ဝင်လေကိုတနေရာတည်းကနေဝင်လေဖြစ်ပေါ်တဲ့အချိန်မှာစလေအစုံမှတ်ပြီးတော့တတိလေးကတ်ထားထွက်လေဖြစ်ပေါ်တဲ့အချိန်မှာလည်းထွက်လေဖြစ်ပေါ်တဲ့အချိန်မှာတတိလေးကတ်ပြီးတော့ထွက်လေကိုစလေအစုံမှတ်ပါအဲ့တော့တနေရာနေမှတ်မလဲဆိုရင်နှာရီးဝတနေရာတည်းကနေဝင်လေဖြစ်ပေါ်တဲ့ခါကြရင်ဝင်လေဆိုပြီးမှတ်ပါထွက်လေဖြစ်ပေါ်တဲ့ခါကြရင်တတိလေးကတ်ပြီးတော့ထွက်လေဆိုပြီးမှတ်ပါတဲ့အဲ့ဒါလေတတိကပ်ပြီးတော့မှတ်ထားလို့ရှိရင်တဲ့ဝင်လေထွက်လေကိုတဲ့ကိုကမှတ်လို့ရသွားပြီเนาะထားလို့ရသွားပြီဝင်လေနောက်ကိုလည်းလိုက်ဖို့မလို့ထွက်လေနောက်ကိုလည်းလိုက်ဖို့မလို့เนาะတနေရာတည်းကနေဝင်လေဖြစ်ပေါ်တဲ့ချိန်မှာစလေအစုံဝင်လေဆိုပြီးတော့မှတ်လိုက်အစကဆိုဖို့မလို့ထွက်လေဖြစ်ပေါ်တဲ့ချိန်မှာဒီဟာလေးကထွက်လေဆိုပြီးတော့မှတ်လိုက်မှတ်ပြီးတတိလေးကတ်ထားအဲ့တော့တတိသုံးချက်ရှိတယ်တဲ့အာနာပါနတတိဖြစ်ပေါ်တာတတိသုံးချက်ထားတယ်ပထမတစ်ချက်ကတော့မိမိရဲ့စိတ်ကိုနာရီဝမှာနော်စိတ်ကိုရအောင်လုပ်ပြီးတော့စိတ်ကိုတင်ထားပြီးတော့တတိကတ်ထားမှာတစ်ချက်ဝင်လေဖြစ်ပေါ်တဲ့အခါမှာဝင်လေကိုစလို့စလေအစုံမှတ်နိုင်အောင်တတိကတ်ဖို့ကတစ်ချက်ထွက်လေဖြစ်ပေါ်တဲ့အခါမှာလည်းတတိကတ်ပြီးတော့ထွက်လေကိုမှတ်ဖို့ကတစ်ချက်အဲ့တော့အာနာပါနမှာဒီတတိသုံးချက်ကိုတဲ့ကိုကရအောင်ဖြစ်အောင်ပေါ့နော်ဒီတတိသုံးချက်ဖြစ်လို့ရှိရင်တဲ့အာနာပါနတတိဖြစ်ဤတဲ့အာနာပါနတတိဆိုတာဖြစ်တယ်တဲ့အဲ့တော့တတိသုံးချက်ထားမယ်အဲ့တော့ပထမဥဆုံးကိုကစိတ်ကိုတဲ့နာသီဝကိုရအောင်လုပ်ဖို့ကတစ်ချက်ဘာဖြစ်လို့ဆိုတော့နာသီဝကိုစိတ်ကိုရအောင်လုပ်ပြီမယ်လို့တဲ့ကိုကလက်တွေ့ကြတော့ဘာတွေ့မလဲဆိုစိတ်ကအဲ့ဒီနာဒီဝမှာမနေလွတ်ထွက်တာလွတ်ထွက်တာเนาะအဲ့ဒီလွတ်ထွက်တာလို့ရှိရင်ဒီနေရာကိုပြန်ရအောင်လုပ်ပါဟာเนาะအဲ့တော့အာယုံပေါ်မှာအာယုံဆိုတဲ့နာဒီဝဆိုတဲ့အာယုံပေါ်မှာစိတ်ကိုတင်ထားဖို့အလုပ်ကအလုပ်တစ်ခုစိတ်ရောက်သွားပြီဆိုတဲ့အခါကျဒီမှာဝင်လေကိုဝင်လေလို့မှတ်ဖို့ထွက်လေကိုထွက်လေကိုမှတ်ဖို့သုံးသပ်တာကတစ်ချက်အဲ့တော့ဒီစိတ်ကိုရောက်ပြီးတော့ဝင်လေထွက်လေကိုအဆက်မပြတ်ဒါဝင်လေပဲဒါထွက်လေပဲလို့အဲ့ဒီလိုသုံးသပ်ရမယ်တဲ့အဲ့တော့ဒါဇံဘက်ကနေပြောလို့ရှိရင်တဲ့အာယုံကိုနှာတိဝမှာအာယုံကိုတင်ပေးတာဘာလို့လဲဆိုဝိတ္တလို့တဲ့အာယုံကိုတင်ပေးလို့ဒီနှာတိဝမှာစိတ်ကရောက်နေလို့ဝင်လေထွက်လေကိုကိုသုံးသပ်လို့ရရင်တဲ့ဒါဝိစာရကောနော်အဲ့ဒါဝိတ္တဝိสารအလုပ်လုပ်ရမယ်။တော့ဇံဘက်ကဇံဘက်ကနေပြောရင်ဒါကဝိတ္တနဲ့ဝိสารအလုပ်အဲ့ဒါဒီမှာတကယ်လုပ်တဲ့အခါကျတော့စိတ်ကိုအဲ့ဒီနေရာလေးရအောင်လို့လုပ်ပြီးတော့ဝင်လေဖြစ်ပေါ်တဲ့အချိန်မှာဝင်လေမှတ်ထွက်လေဖြစ်ပေါ်တဲ့အခါဝင်ထွက်လေမှတ်နိုင်အောင်အဆက်မပြတ်မှတ်နိုင်အောင်နဲ့ဒါအားကိုးရမယ်ဆိုတော့ဝရိယကိုအခြေခံတဲ့နော်ဝရိယကိုအခြေခံပြီးတော့တတိလေးထားပါတတိလေးကတ်ထားရင်သမารိဆိုတာဖြစ်ပါလေတဲ့သမာရိမဲ့ခင်မှာမြတ်စွာဘုရားဘယ်လိုဟောလဲပမာဝရမသဝရိယမပါပဲနဲ့တတိဆိုတာမဖြစ်ဘူးသမာတတိအဲ့တော့တတိကဝင်လေထွက်လေပေါ်မှာကိုတတိထားနိုင်လို့ရှိရင်ဒီသမာရိဆိုတာဖြစ်တယ်တဲ့သမာရိဆိုတာဘာလဲဆိုလို့ရှိရင်တဲ့မိမိရဲ့စိတ်ကိုတဲ့အာယုံတစ်ခုပေါ်မှာစူးစူးဆိုက်ဆိုက်နဲ့စိုက်ထားတာကိုဒါစိုက်နိုင်လို့ရှိရင်ဒါသမာရိဖြစ်တယ်နော်အဲ့တော့ဝင်လေထွက်လေကိုပဲသိအောင်ကိုကစူးစမ်းအထောက်အမဲအဲ့တော့ကိုအားကိုရမှာပါလေဆိုတော့ဝရိယကိုအခြေခံတတိလေးကတ်တာတတိလေးထားထားလို့ရှိရင်သမာဓိဆိုတာဖြစ်တယ်ဘယ်အခါဖြစ်တယ်လဲဝင်လေထွက်လေကလွဲပြီးတော့တခြားမသိတဲ့အချိန်မှာစိတ်ကြီးအာယုံတစ်ခုပေါ်မှာစူးစူးဆိုက်ဆိုက်စိုက်ထားနိုင်တဲ့အတွက်ကြောင့်သမာဓိဖြစ်တယ်အဲ့လိုသမာဓိဖြစ်တဲ့ဟာဈေးနဲ့စိတ်ကဘာဖြစ်သွားလဲဆိုစိတ်ကတည်ငြိမ်တဲ့သဘောတရားတွေဆောင်းလာတယ်เนาะကြည်လင်တဲ့သဘောတရားတွေဆောင်းလာတယ် အင်းငိမ့်တဲ့သဘောတရားလေးဆောင်းလာတယ်။အဲ့တော့တမာရီရဲ့အလုပ်ကပါလေ။ကြည်လင်တဲ့သဘောရှိတယ်၊ကြည်ငိမ့်တဲ့သဘောရှိတယ်၊အင်းငိမ့်တဲ့သဘောရှိတယ်တမာရီဆိုတာနော်။သမထဆိုတာပါလေဆိုတော့အင်းငိမ့်မှုကိုပြတာကိုသမထလို့ခေါ်တယ်။ဒါမို့လို့အင်းငိမ့်မှုကဘာကြောင့်အင်းငိမ့်နေလဲဆိုရင်တဲ့။ဒီစိတ်ကတဲ့အမြဲတမ်းစောစောကပြောသွားတယ်။နိဝရဏတရားတွေဖုံးလွှမ်းနေတယ်နိဗ္ဗာန်တရားတွေကဘာတွေလဲစိတ်ကိုမှုတွယ်ပြီးစိတ်ကိုချေလေပြီးတော့စိတ်ကိုညင်ညူးအောင်လုပ်တဲ့တရားတွေဒါကိုအကျဉ်းအားဖြင့်ပြောရင်ဒါလောဘဒေါသမောဟအာရုံတွေပေါ့ခုနပြောတဲ့နိဗ္ဗာန်တရား၅ပါးကတာမေစာရနိဗ္ဗာန်ရာဘာရနိဗ္ဗာန်အဋ္ဌိနမိတ်္တနိဗ္ဗာန်ကုတ်ကုတ်ဆဥဒိဋ္ဌနိဗ္ဗာန်နောက်ပြီးတော့ဒီစီကိစ္စဆိုတဲ့ဒီနိဗ္ဗာန်၅ပါးကတဲ့တာမန်ပုဂ္ဂိုလ်တွေကအမြဲတည်းစိတ်ကိုဖုံးနေတယ်ဆိုအာနာပါနလုပ်တယ်ဆိုတာတဲ့စိတ်ကိုအဲ့ဒီဖုံးနေတဲ့နိဗ္ဗာန်တရားတွေသိအောင်ကြွားအောင်ဘယ်လိုလုပ်မလဲဆိုရင်တဲ့မိမိရဲ့စိတ်ကိုတဲ့အဲ့ဒီကိုမရောက်ခဲနဲ့တဲ့ဝင်လေထွက်လေဆိုတဲ့အာယုံပေါ်မှာမိမိစိတ်ကိုရောက်အောင်တဲ့ကြိုးစားပြီးအားထုတ်သွားမယ်ဆိုရင်တဲ့ဝင်လေထွက်လေကိုသိနေတဲ့အခိုက်အတန့်မှာတဲ့ခုနနိဗ္ဗာန်တရားတွေကျင်းကွာနေတဲ့အတွေ့အကြုံစိတ်ကြီးသမာဓိဖြစ်တယ်ဒါကအလုပ်တော်ကိုပြောတာတကယ်လုပ်တဲ့အခါကျတော့ကျွန်တော်တို့ဒါလို့อ่ะအဲ့တော့ဘာတွေ့မလဲတဲ့လှုပ်လှုပ်စပြီးတော့လှုပ်တာ ਨੇ စိတ်ကအများဆုံးတွေ့မှာကစိတ်ကလွတ်ကိုထားတဲ့နေရာမှာမနေဘူးဘာလို့ဆိုတော့စိတ်ကတဲ့တစ်သက်လုံးကျွန်တော်တို့ကပေါက်လို့ပယ်စားလွတ်တာနော်ပေါက်လို့ပယ်စားလွတ်ဆိုတော့ तू ကျက်စားနေတာဘယ်မှာ तू တွတ်ချက်စားကာမဂုဏ်အာယုန်တွေပေါ်မှာ तू ကျက်စားလိမ့်ရှိအဲ့တော့ကိုကစိတ်ကိုဒီမှာထားပြနေလို့ကိုဘက်ကဆွဲသွားပြီဆိုရင်ကိုထားတဲ့နေရာမနေဘူးဟိုရောက်သွားအဲ့တော့ကိုကဘာအားကိုရမလဲဆိုရင်ဝရိယအားနဲ့တတိလေးထားပြီးတော့တတိဆိုတာကျိုးနဲ့တူတယ်စိတ်ကိုမလွတ်အောင်တတိကခြိထားလို့ရတယ်အဲ့ဒါကြောင့်မလို့တတိလေးနဲ့ခြိထားခြိထားပြီးတော့ဝင်လေးထွက်လေမှသူရအောင်လုပ်ပါအဲ့တော့ကျွန်တော်တို့ကအခုအပြောနဲ့အပြောအနေနဲ့တော့လွယ်ပါတယ်အလုပ်ကြတော့ဖြတ်တာတွေ့လိမ့်မယ်အပြောလွယ်သလောက်အလုပ်ခက်ပါလားဆိုတာကိုတကယ်လုပ်တဲ့အခါကျတော့သိလာလိမ့်မယ်ဒါပေမဲ့လို့ဒါကိုကြော်လွန်ပြီးတော့ဒီသွားလို့ရပါတယ်သမာဓိဆိုတာဖြစ်နိုင်ပါတယ်ကိုကဘာလို့လဲလိုအပ်တဲ့ဝိရိယနဲ့လိုအပ်တဲ့တတိနဲ့အဲ့ဒီတတိအားကောင်းရင်ဝိရိယအားကောင်းရင်သမာဓိဆိုတာဖြစ်ပါတယ်တဲ့နော်အဲ့တော့တဲ့ဒီပထမစအားထုတ်တဲ့ပုဂ္ဂိုလ်တရားတဲ့နော်ဒီဝင်လေထွက်လေလေးကိုဟဲ့လားကိုမလွတ်တမ်းဖတ်နိုင်အောင်တဲ့သမင်းတကာလေးနဲ့မှန်မှန်လေးရှုပေးပါတဲ့နော်သိလေးလို့တော့ deliberate and regular breathing လေးလုပ်ပေးပါအတန်ထွက်အောင်လေဘေးရလူအတန်ထွက်အောင်လေမရှုပါနဲ့ကိုသမ္မာရှုတာလေးတဲ့နည်းနည်းလေးပို့ပြီးတော့ကိုသိုံလေးတဲ့ရှုပေးပါသမင်းတကာနဲ့ဟာလာမှန်မှန်လေးရှုရင် deliberate and regular breathing လေးလုပ်တဲ့အခါကျငါအသက်ရှုနေပါလားဆိုတာသိသွားတဲ့အခါကျစိတ်ကရွံ့နာနေသွားအဲ့ဒါလို့ကိုသမင်းကရှူးနေတဲ့ဝင်လေခွက်လေးလေးကိုတဲ့ကိုကတတိလေးကပ်ပြီးမှတ်မယ်ဆိုရဲတဲ့ဟုတ်လားပိုးပြီးတော့ဟုတ်လားဒီဝင်လေခွက်လေးကိုဖမ်းလို့ရမယ်ချင်းကြာကြာလေးဖမ်းလို့ရမယ်ဆိုတော့လေတဲ့စိတ်ကလွတ်မှာပဲဘာဖြစ်လို့ဆိုတော့သူကျက်စားနေတဲ့နေရာကိုသူတွားမှာပဲအဲ့တော့မတွားအောင်ကိုကလုပ်ဒီနေရာလေးကိုသိပြီးရင်သိရင်သိပြီးရင်သိရင်ကိုယ်လောကနော်အဲ့ဒါကြောင့်မလို့တဲ့ဝရိယအခြေခံမျိုးတတိလေးဖြစ်အောင်လုပ်ပါမမှန်လေးရှိသေးပါလွတ်သွားလို့ရှိရင်ဒီစိတ်ကိုဒီနေရာကိုပြန်ရအောင်ဘာနဲ့လုပ်ရမလဲဆိုရင်အဲ့ဒီလိုပဲသမင်းငကလေးနဲ့မမှန်လေးပြန်ရှိရှိပြီးတော့မှတ်လို့တိမ်မွေးသွားရင်လည်းတိမ်မွေးတဲ့အလျောက်ပေါ့နေလိုက်ဒါမှမဟုတ်သိတ်တိမ်မွေးသွားလို့ရှိရင်စိတ်ကလွတ်ပြန်သွားလို့ရှိရင်ကိုယ်ကပြန်ပြီးတော့မမှန်လေးပြန်ရှိအဲ့ဒါလို့ဖတ်ခါဖတ်ခါဖတ်ခါကြောင်းများအထုတ်ရင်းတဲ့တပြေးပြေးနဲ့တဲ့စိတ်ရိုင်းလေးကရင်းလာပြီးတော့ကိုထားတဲ့နေရာလေးမှာအထိုက်တန်အထိုက်တန်လေးနေတတ်သွားမယ်တဲ့အဲဆောစောကပြောတယ်ပထမတည့်ရဆိုရင်ကျွန်တော်တို့ပြင်ပါမယ်စိတ်နဲ့နှပန်းလုံးနေရာမယ်ဟုတ်လားလွင်တယ်လွင်တာကိုကမှန်မှန်လေးရှုပြန်ခေါ်အဲ့တော့တတိလေးကတ်ထားရင်တဲ့စိတ်ကလွင်ရင်လွင်လွင်ရင်သိဟုတ်လားတတိကတ်မထားရင်လွင်တာအကြာကြီးလွင်နေမှာကိုကပြန်သိတယ်အဲ့ငါစိတ်ကဘယ်ရောက်နေပါလဲဆိုတာကတတိကထားလို့ရှိရင်တော့လွင့်လွင့်နေစီအဲ့တော့လွင့်သွားတာနဲ့ပြန်ဒီနေရာလေးကိုပြန်ရောက်အောင်မှန်မှန်လေးရှုပြန်မှတ်เนาะအဲ့ဒီလိုပဲလွင့်သွားရင်ဒီလိုပြန်ရှုပြန်မှတ် အဲ့ဒါလိုပဲထက်ခတ်ထက်ခတ်ထက်ခတ်ကြွားများအားထုတ်ရမယ်တဲ့ဘာဝနာဆိုတာပါလေတဲ့ထက်ခတ်ထက်ခတ်ကြွားများအားထုတ်တာကိုဘာဝနာခေါ်တယ်အဲ့တော့အဲ့ဒီလိုလက်တွေအားဖြင့်အဲ့လိုကြိုးစားပြီးတော့ကြွားများအားထုတ်ရမယ်တဲ့နော်အဲ့တော့ဆောစောကပြောသလိုဒီလိုထိုင်ရင်ထိုင်ရင်လည်းကာယကဒုက္ခတွေဖြစ်ပေါ်လာတတ်တယ်နော်အောက်ပိုင်းကအထူးသဖြင့်ဟုတ်လားငါရဲကျင်းနေထုံနေဆိုတဲ့သဘောတရားတွေဖြစ်လာဖြစ်လာလို့ရှိရင်လေတဲ့ပထမတဲ့သိခံလိုက်တဲ့ပညာနဲ့သုံးတတ်ပြီးတော့သိခံလိုက်ဒီနာရီဝလေးကိုစိတ်ကိုအာယုံနာရီဝဆိုတဲ့အာယုံမှာစိတ်ကိုတဲ့ခြိထားနိုင်လို့ရှိရင်စိတ်ကိုထားနိုင်လို့ရှိရင်တဲ့ဒီအာယုံရှိမှသိမှုရှိတာကိုအဲ့တော့နာတဲ့ဆိုတဲ့ဟာကဘာကြောင့်နာမန်းတည်လဲဆိုနာတဲ့နေရာကိုဆိုတဲ့အာယုံမှာစိတ်ကရောက်သွားတယ်အဲ့ဒီမှာမရောက်ပဲနဲ့တဲ့ဝင်လေထွက်လေကိုပဲစိတ်ကစိတ်ကိုဝင်လေထွက်လေပေါ်မှာစိတ်ကိုထားနိုင်လို့ရှိရင်တဲ့နာရာတွေကလည်းကိုပျောက်သွားနိုင်မယ်ညော့သွားနိုင်မယ်နော်သိခံနိုင်တဲ့အတွက်မှရှိလာအဲ့လိုစူးစားပြီးတော့ထက်ကထက်ကပွားများအထုတ်ပါတဲ့အဲ့လိုအာယုံတစ်ခုပေါ်မှာတဲ့စိတ်ကိုထားနိုင်လို့ရှိရင်တဲ့ဒီစိတ်ကတဲ့ကုသိုလ်စိတ်ကိုဖြစ်နေတယ်ဘာဖြစ်လို့လဲမေယောနာတရားတွေကင်းကျင်းကွာနေတဲ့လောဘဒေါသမောဟဆိုတဲ့ဟုတ်လားဒီသဘောတရားတွေဒါတွေခွာပြစ်တယ်ကျင်းကွာနေတဲ့အချိန်လေးမှာဘာဒီစိတ်ကတဲ့နော်ဝင်လေထွက်လေကိုသိနေတဲ့စိတ်ကတဲ့အာဒေါသအာမောဟအလောဘဆိုတဲ့စိတ်တိတ်နဲ့ရှင်းနေတော့တဲ့မဟာကုသိုလ်စိတ်တွေဖြစ်နေတယ်အဲဒါမဟာကုသိုလ်စိတ်ကိုဖြစ်ရင်ဝင်လေထွက်လေကိုတစ်ခါတိလို့ရှိရင်ကုသိုလ်တစ်ခါဖြစ်တယ်နောက်တစ်ခါတိလို့ရှိရင်ကုသိုလ်တစ်ခါဖြစ်တယ်အဲ့လိုထက်ခါထက်ခါပွားများအားထုတ်ခြင်းဒါဘာဝနာပဲအဲ့လိုကြိုးစားပြီးတော့အားထုတ်ပါဒါခန္ဓာကိုယ်ကဟာလာကြိုက်လာတယ်ခဲလာတယ်ဆိုလို့ရှိရင်ပထမတော့သိခံလို့သိခံလို့မရလို့ကြိုက်တာခဲတာကအင်မတန်ကြီးပြင်းထန်ပြီးတော့ဒီပေါ်ပဲရောက်တယ်နာတိဝကိုမှတ်လို့မရဘူးဆိုရင်တော့မလွဲမရှောင်တာလို့အရိယာပုဂ္ဂိုလ်ကိုပြင်လိုက်ပါပြင်လိုက်တဲ့ခါကျတော့အားလေးနည်းနည်းလေးကြွားလိုက်ပေါ့သွားလိုက်တဲ့အချိန်လေးမှာဝင်လေထွက်လေကိုဆက်ရှူနေရှူရင်းနဲ့ကိုနည်းနည်းလေးပြေသွားပြီဆိုတော့စိတ်ကကိုထားတဲ့နေရာမှာပြန်ပြီးတော့နေတာเนาะဘာလို့လဲရှင်နားတဲ့ဘက်ကိုစိတ်ရောက်ရင်ဝင်လေထွက်လေမှတ်လို့မရဘူးတဲ့အဲ့ဒါလို့ကျွန်တော်တို့ခက်ခါထက်ခါထုတ်ပြီးတော့ကြိုးစားကြပါဆက်ပြီးတော့အားထုတ်ကြပါကျွန်တော်တို့9နာရီမထိုးရင်9မိနစ်လောက်ဒီအခုဆိုရင်10မိနစ်လောက်ရပါတယ်အဲ့ဒီတိုင်းဆက်ပြီးတော့ပွားများအားထုတ်ပါလို့မေတ္တာရက်ခံခန္ဓာကိုယ်ဖြောင့်မြောက်ပူဇုံဖြောင့်မြောက်ထားနေ
အာနာပါနနဲ့သမားရီထူတာတဲရမြောက်နေဖြစ်သွားတယ်ဒီနေ့တော့အာနာပါနနဲ့သမားရီထူတော်နဲ့အလုပ်ကိုလုပ်နေတာအဲ့တော့အာနာပါနဆိုတာဘာလဲဆိုတော့မနေ့ကလည်းသိစကြပြောပြတယ်အာနာပါနတတိဖြစ်အောင်ဘယ်လိုပွားများအားထုတ်ရမဲဆိုတာလဲအထုပ်ပုံအထုပ်မျိုးစိတ်ကိုသမာဓိဖြစ်အောင်ဘယ်လိုထားရမလဲဆိုတာလဲပြောပြပြီးပြီအဲ့တော့အာနာပါနဆိုတာဘာလဲဆိုတာတော့သိလို့ဒါပဲမကသေးဘူးဒီကနေ့ကျေးဇူးရှင်ဆရာကြီးဥပခင်ကလည်းအာနာပါနတတိကျောင်းကိုပြည့်ပြည့်စုံစုံနဲ့တူတူကြကြဟောသွားတယ်ဒါလေးလဲကြားပြီးပါအဲ့တော့အခုတော့ဆိုလို့ရှိရင်သမာဓိဆိုတာဘာလဲဆိုတာသိတော့ပြီဒါတော့အာနာပါနနဲ့သမာဓိထူတော့လဲဆိုတာကျွန်တော်တို့ကမနေ့ကဒီရိတ်တာကိုပထမဦးဆုံးစဟောလုံးကဒီရိတ်တာကိုလာပြီးတော့တရားပေါ်မြတ်အထုတ်တဲ့ဒီရွက်ချက်ကဘာလဲသစ္စာလေးပါသိဖို့ဆိုတဲ့ရည်ရွယ်ချက်နဲ့လာကြတယ်တခုပြီးတော့ရည်ရွယ်ချက်ထားရမယ်တခြားရည်ရွယ်ချက်တွေမထားရဘူးလို့ကျွန်တော်တို့ပြောခဲ့တယ်အဲဒါကြောင့်မလို့ဒီမှာ တရားပွားများအားထုတ်တဲ့ပုဂ္ဂိုလ်တွေဟာသစ္စာလေးပါသိဖို့ဆိုတဲ့အခုဒီလေးရည်ချက်ထားပြီးတော့အားထုတ်ရမယ်သစ္စာလေးပါဆိုတာကျွန်တော်တို့အချင်းအချင်းပဲပြောပြီးဒီသစ္စာလေးပါမှာဒုက္ခအရိယသစ္စာသမုဒယအရိယသစ္စာနိရောဓအရိယသစ္စာမဂ္ဂအရိယသစ္စာဆိုကျွန်တော်တို့ပြောခဲ့အလုလုတဲ့အခါကျတော့မဂ္ဂအရိယသစ္စာကစပြီးတော့အလုလုပါဆိုတော့မဂ္ဂအရိယသစ္စာဆိုတာပွားများအပ်တဲ့တရားတဲ့မဲ့ကျင်လမ်းကြောင်းမဲ့ကဆိုတော့လမ်းကြောင်းအဲ့ဒီလမ်းကြောင်းအတိုင်းပွားများအထုတ်လို့ရှိရဲ့တဲ့ဒုက္ခအရိယသစ္စာကိုသိလာလိမ့်မယ်တဲ့ဒါတော့ဒုက္ခအရိယသစ္စာဆိုတာဘာလဲဆိုတော့သိအပ်တဲ့တရားဒုက္ခအရိယသစ္စာကိုသိတဲ့အခါကျတော့ဒီဒုက္ခတွေကဘာကြောင့်ဖြစ်သလဲဆိုတော့ပြန်ပြီးတော့ဆန်းရှင်းကြည့်လိုက်တဲ့အခါကျတော့မြတ်စွာဘုရားသမုဒိယသစ္စာကိုခေါ်တယ်။သမုဒိယသစ္စာကြောင့်ဒုက္ခဖြစ်တယ်။ဒုက္ခရဲ့ဖြစ်တဲ့အကြောင်းရင်းကတော့သမုဒိယကြောင့်သမုဒိယတဏှာကိုခေါ်တယ်။သမုဒိယဆိုတာတဏှာပေါ့။အဲဒီသမုဒိယတဏှာဆိုတဲ့သမုဒိယသစ္စာကတော့ပဲ့အပ်တဲ့တရားနော်။ပဲ့အပ်တဲ့တရား။အဲဒီသမုဒိယကိုပယ်နိုင်စွမ်းရှိမှนิโรธทิสสาဆိုရဲနိဗ္ဗာန်ကိုမျက်မှောက်ပြုနိုင်မယ်တဏှာဝိသင်းရာလွတ်မယ်မဲ့ညာဖွညာရအဲ့ဒီသစ္စာလေးပါဒါအချုပ်ပဲတဲ့ဒီတော့ကျွန်တော်တို့ကအခုမေကအရိယသစ္စာနဲ့ပွားများအထုတ်တယ်ဆိုဒီလိုပွားများအထုတ်ရင်ဒုက္ခအရိယသစ္စာကိုသိမယ်ဒုက္ခအရိယသစ္စာကိုတကယ်သိကလို့ရှိရင်သမုဒယဆိုတဲ့တဏှာကိုပယ်နိုင်မယ်အဲ့ဒါလိုပြန်နိုင်မှနိဗ္ဗာန်ကိုမျက်မှောက်ပြုနိုင်အမှန်ကတော့နိဗ္ဗာန်မျက်မှောက်ပြုတယ်ဆိုတာကတဏှာကုံမှနိဗ္ဗာန်မျက်မှောက်ပြုလို့ရတာအဲ့ဒါဒီလိုအခြေခံသဘောတရားတွေနားလည်ပြီးတော့ကျွန်တော်တို့သွားသိပယ်ဆိုင်ဒီလိုပဲနားလည်ထားဖို့မေတ္တာသစ္စာဆိုတာပွားများအပ်တဲ့တရားဘယ်လိုပေါ်များလဲလို့ရှိရင်ဒုက္ခအရိယသစ္စာသိအပ်တဲ့တရားသမုဒယအရိယသစ္စာဆိုတာပယ်အပ်တဲ့တရားနိရောဓသစ္စာဆိုတာဆိုင်အပ်တဲ့တရားပဲနော်ဘယ်ကိုဆိုင်တယ်နိဗ္ဗာန်ကိုမျက်မှောက်ပြုတယ်အဲ့တော့တဲ့ကျွန်တော်တို့မဂ္ဂအရိယသစ္စာကစအလုံးလို့တော့တဲ့မဂ္ဂင်လမ်းကြောင်းဟိုးတဲ့ကျွန်တော်တို့မဂ္ဂင်၈ပါးရှိတယ်အစင်အပြင်ဆိုလို့ရှိရင်သီလမဲ့ခြင်း၊သမာဓိမဲ့ခြင်း၊ပညာမဲ့ခြင်းဆိုပြီးသုံးချက်ရှိတယ်။ဒါတော့သီလမဲ့ခြင်းဆိုတာကတော့နော်ဒီသီလဆိုတာကိုယ်မူရာနှုတ်မူရာကိုအကုသို့မဖြစ်အောင်ထိမ့်သိမ်းထားတိုင်တယ်တဲ့သီလကထိမ့်သိမ်းအဲ့တော့ကျွန်တော်တို့က၈ပါးသီလစောင့်ခြင်းရယ်ရှောင်ကျင်ခြင်းအဖြစ်စေပါသီလကိုခံယူရတယ်စေပါသီလခံယူလို့စေပါတရားစောင့်ထိန်လိုက်လို့ရှိရင်ကျွန်တော်တို့သီလစင်ကြယ်မှုရတယ်ဒီသီလကပါလေကာယကံဝစီကံအဖြစ်အကုသို့မဖြစ်အောင်ထိန်သိမ်းထားတယ်ဒါရမကဘူးကျွန်တော်တို့ကထပ်ပြီးတော့ဣန္ဒြိယတံဝရသီလကိုလည်းစောင့်ထိန်ခိုင်းတယ်ဣန္ဒြိယသင်တံဝရသီလဆိုတာအာယုံ၆ပါးနဲ့ကိုယ်တိကမြာပေါ်မှာအကုသို့မဖြစ်အောင်ကတိလေးကပ်ပြီးတော့ထိမ့်သိမ်းထားရရအဲ့တော့စေပါသီလအပြင်အိန္ဒြေယတံဝရသီလကိုထိမ့်သိမ်းလိုက်တော့သီလကြီးရှင်ကျေမှုကပိုရသွားတယ်ဒါကသီလဆောက်တည်တဲ့အခါကျတော့အိမ်မှာဆောက်တည်တဲ့သီလနဲ့ရိတ်တာလိုဟာမျိုးမှာဆောက်တည်တဲ့သီလနဲ့မတူဘူးအိမ်မှာကတော့လောကီအာယုန်နဲ့များတယ်ရိတ်တာလို့ခမျိုးကတော့လောကီအာယုံကြီးမရှိတော့ပဲဟောင်းပါတယ်ဒါကြောင့်မလို့ရိတ်တာဆိုတဲ့ဟာကဟိုရှိတော့ကတော့တရားအထုတ်တယ်ဆိုရင်တော်တယ်ဆိုတော့ဆိုတော့ဆိုတာဘာကြောင့်လဲဆိုတော့လောကီအာယုံကြီးကျင်းဝေးတဲ့နေရာကိုတော်ခေါ်တာပေါ့အဲ့တော့ရိတ်တာလို့ဟာလဲဒီလို တော့နဲ့အတူတူပါပဲတော့ထွက်ပြီးအာထုတ္တရိတ်တာကိုလာပြီးအာထုတ္တနဲ့အတူတူပါပဲအဲ့တော့ဒီရိတ်တာမှလည်းကျွန်တော်တို့ကအကုန်လုံးအကုသို့မဖြစ်အောင်ကျွန်တော်တို့ကစင်ကြအောင်လှုပ်ထားတယ်ဒီတော့ဒီမှာအာထုတ်တဲ့ပုဂ္ဂိုလ်တွေကစေပါတိလအပြင်ဣန္ဒြိယသံဝရတိလကိုပါစောင့်ထိတ်တော့အမှန်တန်ခြုံစင်တဲ့တိလရတယ်ဒါကိုအဓိတိလပဲဝိတုဒ္ဓိအပြင်ပြောရင်တော့တိလဝိတုဒ္ဓိဖြစ်ပြီတိလရစင်ကြဲမှုအဆင့်ကိုရောက်ပြီအဲ့ဒါတော့ခြုံစင်အောင်လှုပ်ထားမှာကျွန်တော်တို့တရားပွားများအားထုတ်တဲ့ပုဂ္ဂိုလ်တွေကပထမဦးဆုံးတိလရစင်ကြဲမှုကိုရအောင်လှုပ်ထားအဲတိလကိုစင်ကြယ်မှုရပြီအခြေခံပြီးတော့ကျွန်တော်တို့ကပမာရိသခန်းကိုတက်လာနေတိလမဲ့ခြင်းပြီးတော့ပမာရိမဲ့ပမာရိမဲ့ခြင်းဆိုတာကတော့စိတ်တာဝိတုဒ္ဓိကိုပြောတာပါစိတ်တာဝိတုဒ္ဓိဆိုတာစိတ်တာဝိတုဒ္ဓိဆိုတာကစိတ်ကြီးစင်ကြယ်မှုရတယ်ခုနတိလကြီးစင်ကြယ်မှုကိုရှင်းပါတိလနဲ့အိမရိယသံဝရတိလနဲ့စောင့်ထိန်လိုက်တော့တိလကြီးစင်ကြယ်မှုရဒါတော့တမာတိစကားကိုတက်လာတဲ့အခါကျတော့တမာတိဆိုတာဘာလဲစိတ်ကိုဖုံးလွှမ်းနေတဲ့နေဝရဏတရားတွေကျင့်အောင်ကြွားအောင်လုပ်ပြီးတော့မိမိရဲ့စိတ်ကိုအာယုန်တစ်ခုပေါ်မှာစိတ်ကြီးစိုက်ဆိုင်နေစိုက်ထားနိုင်လို့ရှိရင်တဲ့အဲဒီလိုစိုက်ထားနိုင်တဲ့အခိုက်အတန့်မှာစိတ်ကြီးတဲ့အကုသို့တရားတွေစိတ်နေတယ်အဲတော့စင်ကြယ်မှုရတယ်တဲ့ဖြူစင်တဲ့သဘောတရားရစိတ်ကြီးစင်ကြယ်မှုကိုရအဲ့ဒါစိတ်စင်ကြယ်မှုကိုရအောင်ကျွန်တော်တို့ကဒုတိယအဆင့်ဖြစ်တဲ့သမာဓိစခန်းကိုတက်လာတဲ့အခါကျတော့သမာဓိအလုတ်ကားတဲ့မဲ့ခင်လမ်းကြောင်းအဖြစ်ပါရှိကြလဲဆိုသမာဝါယမတဲ့သမာတတိတဲ့သမာဓိဒါပဲရှိပြီးတော့သမာဝါယမဆိုတာကောင်းသောဝိရိယဆိုပြောတာဝိရိယကိုဝါယမကိုပြောတာကောင်းသောဝိရိယရှိရမယ်ကောင်းသောဝိရိယရှိပြီကောင်းသောတတိဖြစ်အောင်လုပ်ရမယ်အဲဒီလိုကောင်းသောဝိရိယနဲ့ကောင်းသောတတိဖြစ်လို့ရှိရင်နဲ့ကောင်းသောတမာရီဖြစ်တယ်တမာတမာရီဖြစ်တယ်တရားကလမ်းကြောင်းအရာပြောတာအဲတော့ကျွန်တော်တို့ကဒီတမာရီဖြစ်အောင်ဘာနဲ့တမာရီကိုထူထောင်လဲဆိုတော့ရသဖြစ်ရတော့ကမ္မထံ40ထားပြခဲ့တယ်ဒီထဲမှာကျွန်တော်တို့ကအာနာပါနနဲ့တမာတိထူတောင်းတဲ့ကမ္မထံကိုကျွန်တော်တို့ကျင့်သုံးအဲတော့အာနာပါနနဲ့ကျွန်တော်တို့တမာတိထူတောင်းတယ်အဲတော့အာနာပါနနဲ့တမာတိထူတောင်းတယ်ဆိုတော့အာနာပါနဆိုတာဘာလဲအထတာဖတ်တာထွက်လေဝင်လေပေါ်မှာနော်တတိထားတာဝင်လေထွက်လေပေါ်မှာတတိထားပြီတမာတိဖြစ်အောင်လုပ်တယ်တဲ့နော်ပြဝင်လေထွက်လေပေါ်မှာတတိထားပြီးတမာတိဖြစ်အောင်လုပ်တယ်။အာယုံကတော့ပဲပါရှိတယ်။ဝင်လေထွက်လေဆိုတဲ့အာယုံပေါ်မှာကျွန်တော်တို့ကတတိထား။အဲ့တော့ဝင်လေထွက်လေပေါ်မှာတတိထားနိုင်လို့ရှိရဲ့နဲ့နော်။ဒီတတိထားနိုင်တဲ့အခိုက်အကျမှာတော့တဲ့ဒီစိတ်ဟိုးတဲ့ဖုံးလွှမ်းနေတဲ့နေရဏတရားတွေကရှင်းกว่าနေတယ်။အဲ့တော့စိတ်ကတော့သမာအဖြစ်ဆိုလို့ရှိရင်စိတ်ကတော့ပပတမိန်ရမတီတိမနောမနောစိတ်တိပပတမိန်မကောင်းတဲ့အာယုံတွေပေါ်မှာပဲမွေ့လျော်တယ်တဲ့ရမတီမွေ့လျော်တယ်မကောင်းတဲ့အာယုံဆိုတော့အကုသိုလ်အာယုံတွေကိုပြောတာဒါရီယဘာတွေလောဘဒေါသမောဟတဏှာမာနဒိဋ္ဌိဆိုတော့အကုသိုလ်တရားတွေကိုစိတ်ကမွေ့လျော်တယ်အဲ့ဒါကြောင့်မလို့စိတ်သာတဲ့ဒီနိဝရဏတရားတွေဖုံးလွှမ်းနေသမျှကာလပတ်လုံးတည်ကြည်မှုဆိုတာမရနိုင်ဘူးတဲ့စိတ်ကမတန့်ရှင်းဘူးနော်ဒီတရားတွေဖုံးလွှမ်းနေတာအဲဒါဒီတရားတွေကိုတဲ့စိတ်ကနေတဲ့ဖြူစင်အောင်တဲ့ဒီတရားတွေကိုစိတ်ကိုဖုံးလွှမ်းနေတဲ့နိဝရဏတရားတွေပြည့်အောင်ကြအောင်လုပ်မယ်ဆိုတော့ကျွန်တော်တို့ဘာနဲ့လုပ်မလဲဆိုတာအာနာပါနနဲ့တမာတိထုတာနော်တမာတိဆိုတာမိမိရဲ့စိတ်ကိုအာယုံတစ်ခုပေါ်မှာစူးစိဆိုင်ဆိုင်စိုက်တတ်တဲ့အလုပ်ကိုတမာတိအလုပ်အဲတော့ကျွန်တော်တို့ကဒီမှာ ဝင်လေထွက်လေပုံမှာတတိထားပြီးတော့သမာဓိဖြစ်အောင်လုပ်ခဲ့အဲ့တော့ဝင်လေထွက်လေကဘယ်မှာရှိလဲကျွန်တော်တို့နာတိဝါမှာဝင်လေထွက်လေရှိအဲ့တော့ဒီဝင်လေထွက်လေကိုမှတ်နိုင်အောင်တဲ့ပထမအဦးဆုံးသမာဓိအဆင့်ကဘာလို့ရမလဲဆိုတော့မိမိရဲ့စိတ်ကိုတဲ့နာတိဝါအထက်နှုတ်ခမ်းတန်နေရရမိမိရဲ့စိတ်စိစိဆိုင်ဆိုင်နဲ့စိုက်ထားနေအောင်ဝရိယကိုအခြေခံပြီးတော့တတိလေးထားလိုက်ပါအဲ့တော့ဒီနေရာလေးမှာတဲ့မိမိရဲ့စိတ်ကိုနာတိဝမှာထားပါနာတိဝမှာသိမှုလေးဖြစ်နေအောင်လုပ်ပါနာတိဝမှာဆိုတဲ့အာယုံပေါ်မှာစိတ်ကိုတင်ထားပါအတူတူပါပဲဒါတော့အဲ့ဒီနာတိဝမှာစိတ်ရောက်သွားလို့ရှိရင်အဲ့ဒီစိတ်ကလေးဟာတဲ့ဒီနေရာလေးမှာနေအောင်ဘာနဲ့ฉีกาเลยสิตติดีหูก็โจเลยเนี่ยฉีกาเลยเออตติตัดทาบาสุรุบาเลยทีละไอ้นาฏิวะมาเสร็จยอกวาเลยสิเนี่ยไอ้สิทธิ์คลีอ่ะเด้ดูเนี่ยนี้มานี่เอาบาเนี่ยฉีกาเลยสิตติดีหูก็โจเลยเนี่ยฉีกาเลยအဲ့တော့တတိကတ်ထားပါအဲ့ဒီစိတ်ရောက်တဲ့အခါတတိလေးကတ်ထားလို့ရှိရဲ့တဲ့ဒီတတိဆိုတာကအာယုံတစ်ခုကိုသူကထင်ရှားအောင်လုပ်တတ်တယ်ပြီးတော့ဒီနေရာလေးကိုစိတ်ရောက်အောင်လုပ်ပြီးတော့တတိကတ်ထားရင်တဲ့ဒီနေရာလေးမှာအေကံအမှန်အမြဲတမ်းရှိနေတဲ့ဝင်လေထွက်လေတာတဲ့ထင်ထင်ရှားရှားဖြစ်လာလိမ့်မယ်တဲ့နော်ဝင်လေထွက်လေဆိုတာကတော့မွေးရက်ကျွန်တော်တို့အသက်ရှိနေတာဒီချိန်ထိပဲအသက်ရှိရသွားရင်ပြေးတာဒါတော့ဒါပေမဲ့လို့သိသလားဆိုတော့မသိဘူးအခုတော့ဒါကိုကျွန်တော်တို့သိအောင်လုပ်တဲ့အခါကျတော့စိတ်ကိုဝင်လေထွက်လေရှိတဲ့နေရာမှာဝင်လေထွက်လေရှိတဲ့အာရုံပေါ်မှာစိတ်ကလေးကိုတင်ထားနော်တင်ထားပြီးတော့ဝင်လေဖြစ်ပေါ်တဲ့အခါကျရင်နဲ့ဝင်လေဆိုပြီးတော့ဟိုကတတိလေးကပ်ပြီးမရမှာတစ်ချက်ထွက်လေဖြစ်ပေါ်တဲ့ချိန်မှာတဲ့ထွက်လေဆိုပြီးတော့စလေအဆုံးတမရရဲကနေကျွန်တော်တို့တတိကပြီးတော့မှတ်လိုက်ခါအဲ့တော့တတိသုံးချက်ရှိတယ်အချုပ်အားဖြင့်နော်နာဒီဝမှာတတိလေးထားဖို့တစ်ချက်ဝင်လေဖြစ်ပေါ်တဲ့ချိန်မှာဝင်လေပေါ်မှာတတိထားဖို့တစ်ချက်ထွက်လေဖြစ်ပေါ်တဲ့ချိန်မှာတတိထားဖို့တစ်ချက်ဘာလို့ဒီတတိထားတတိလွတ်သွားရင်သိမှုကလည်းလွတ်သွားဒါကြောင့်မလို့ဒီတတိမလွတ်အောင်ဒီသုံးချက်ကိုဟိုကမလွတ်တာပိုင်ပိုင်နိုင်နိုင်ထားနိုင်လို့ရှိရဲ့တမာတိဆိုတာဖြစ်လာနော်တမာတိဖြစ်လာနော်တမာတိဆိုတာဘာလဲတခုတည်းသောအာယုံကိုစူးစူးဆိုင်ဆိုင်ဆိုင်ဒါတမာတိလို့ပဲနော်အဲ့တော့ဒီလိုကျွန်တော်တို့ဟာအခုလောက်ခိုင်းနေထုတ်ခိုင်းတော့ဝင်လေထွက်လေလေးကိုပိုးလို့မှတ်လို့ကောင်းအောင်ကျွန်တော်ကနောက်ထပ်နီးတစ်ခုပေးလိုက်သေးတယ်။နော်မိမိစိတ်ကိုတဲ့နော်သာရိဝါတင်ထားလို့ရှိရင်တဲ့စိစိဆိုင်ဆိုင်နဲ့စိုက်ထားပြီးတဲ့အခါကျရင်တဲ့တမင်နဂါနဲ့မှန်မှန်လေးနဲ့တမင်နဂါလေးအသက်ကိုရှူပေးပါ။စိတ်ပြီးတော့အတန်ဆွဲအောင်လည်းမရှူရဘူး။ကိုရှူနေကြဒါအဲနည်းနည်းလေးပိုးပြီးတော့ရှူရအဲ့လိုရှူလိုက်တဲ့အခါကျရင်ကိုသက်ရှူနေတယ်ဆိုတာသိလားသိလာတဲ့အခါကျရင်အဲ့ဒီဝင်လေပေါ်မှာမှတ်လို့လဲလွယ်သွားမယ်ထွက်လေဖြစ်ပေါ်တဲ့အချိန်မှာထွက်လေမှတ်လို့လဲနည်းနည်းလွယ်သွားမယ်အဲ့လိုကျွန်တော်တို့ကနှီးပေးလိုက်တယ်တမင်တကာနဲ့မှန်မှန်လေးရှူပေးdeliberate and regular breathing လေးလုပ်ပြီးအဲ့ဒါလိုပြောလိုက်အဲ့ဒါလိုလုပ်ပြီးအဲ့ဒါလိုပြောလိုက်တဲ့အခါကျတော့ခွင်လေထွက်လေကိုမှတ်လို့ရနော်ဒါလေးကတော့ဒီနေ့တနေ့လုံးအထုတ်တဲ့ပုံကိုယ်တွေကိုတွေ့တွေ့ပါလိမ့်မယ်တကယ်လို့ရင်တကယ်ရပါတယ်ဖြည်းဖြည်းကြာကြာလုပ်ရင်ဖြည်းဖြည်းကြာကြာအပြည့်ထွက်လာပါအဲ့တော့သူကကျိုးစားဖို့ပဲအရေးကြီးတယ်။တော့တမာရီနယ်မှာဘာကိုခြေခါမလဲ။ဝရိယကိုခြေခါ สติขึ้นเอาลูกสติขึ้นรู้สิสมาธิဆိုတာวิริยะเนี่ยสติเนี่ยปองสะละเลยสมาธิဆိုတာဖြစ်တာအဲ့တော့ကျွန်တော်တို့ဒီနေ့ယောဂီပုဂ္ဂိုလ်လေးဒီနေ့လုံးအာနာပါနနဲ့သမာဓိထူတော့เนาะဘာတွေတွေ့လဲเนาะစိတ်ဆိုတာတဲ့အင်္မတန်ပြတ်နေပြတ်နေတယ်ဆိုတော့ဒီနေ့ရဲ့စိတ်ကိုတဲ့နှာတိဝမှာထားလိုက်တဲ့အခါကျစိတ်ကအဲ့ဒီနေရာမနေဘူးစိတ်ကလွင့်ထွက်သွားဒါကိုပထမဦးဆုံးတွေ့เนาะစိတ်ကပြန့်လွင့်တဲ့သဘောတည်းရှိတယ်။အဲတော့ပူထားတဲ့နေရာမှာမနေဘူး။သူ့သွားခြင်းတဲ့နေရာသွားတယ်။သူ့ကျက်စားနေတဲ့နေရာတွေသူ့ရောက်သွားတယ်ဆိုတာကိုသိ။အဲတော့ကိုကသူ့သွားခြင်းတဲ့နေရာတွေကိုသူ့ကိုမသွားဘဲနဲ့ကိုလိုချင်တဲ့နေရာမှာထားဖို့စိတ်ကိုကိုကဝိရိယကိုအခြေခံပြီးတတိကပ်ပြီးတော့သိမှုလေးကိုနာရီဝမှာရှိအောင်ကျွန်တော်တို့ကလုတ်ခိုင်းအဲ့တော့ဒီမူလေးကတဲ့နာရီဝမှာရှိအောင်ဆိုတော့ပထမဥဆုံးပါလို့ရတယ်ဆိုရင်တဲ့အာယုံဆိုပေါ်မှာစိတ်ကိုတင်ပြရအာယုံပေါ်မှာစိတ်တင်ပြရเนาะအဲ့ဒါကိုကျွန်တော်တို့ဒါခေါ်လဲဆိုတော့ဝိတ္တေဝိတ္တအလုတ်ကစိတ်ကိုအာယုံပေါ်တင်ပြတဲ့အလုတ်ကဝိတ္တအလုတ်เนาะအဲ့တော့အာယုံကိုတင်ပေးနိုင်လို့ရှိရင်စိတ်ရောက်လို့ရှိရင်အဲ့ဒီနေရာမှာဖြစ်ပေါ်နေတဲ့ဝင်လေထွက်လေလေးကိုကိုကမှတ်လို့ရတယ်နော်ဒီနေရာမှာစိတ်မရှိရင်ဝင်လေထွက်လေကိုမှတ်လို့မရအဲ့တော့ပထမဥဆုံးကဒီနာသီဝမှာစိတ်ကိုသိမှုလေးရှိအောင်အဲ့ဒီကိုဝရိယကိုအခြေခံပြီးတတိလေးထားဖို့တစ်ချက်ဝင်လေဖြစ်ပေါ်ရင်တဏှာတွေရပဲစလေအဆုံးဝင်လေကိုမှတ်ဖို့တတိကပ်ပြီးမှတ်ဖို့ကတစ်ချက်ထွက်လေဖြစ်ပေါ်တဲ့အခါကျရင်ထွက်လေကိုတတိကပ်ပြီးစလေဆိုမှတ်ဖို့ကဖြစ်ဒီ၃ချက်ကိုကိုပိုင်လို့ရှိရယ်တမာတိဆိုတာဖြစ်တယ်နော်အဲ့တော့အခုလက်တွေ့လုပ်တဲ့အခါကျတော့စိတ်တွေလွင့်တယ်ဆင်းတော့ပြန်ပြီးတော့ကျွန်တော်တို့ကဘာပြောလဲလူလွင့်တဲ့စိတ်ကိုဒီနေရာလေးကိုပြန်ပြီးတော့ရအောင်ပါလို့ရမလဲမှန်မှန်လေးနဲ့တမင်ငါးလေးရှူပေးလိုက်ရှူပေးလိုက်ရင်စိတ်ကဒီနေရာရောက်အဲ့ဒီခါကျရင်ရောက်နေတဲ့အခိုက်အတန့်လေးမှာကိုကဝင်လေထွက်လေကိုအဆက်မပြတ်မှတ်နေအောင်ကြိုးစားရမယ်ဝရိယကိုအခြေခံပြီးတတိလေးတတ်တာအဲ့ဒါလို့ဆိုရဲခိုက်တန်ခိုက်တန်လေးတော့စိတ်ကြီးကနေတာကိုတွေ့လာတယ်နော်ဒါပေမဲ့လို့သူကြားကြမနေဘူးသူကလွတ်သွားတာတချို့များတော့ခဏလေးပဲနေတယ်ဟုတ်လားလွတ်လာတာများတယ်ဒီလိုလဲအတွေ့အကြုံတွေရှိတယ်နော်အဲ့တော့ကိုကကြိုးစားရမှာကတခြားဘာမှကိုအားကိုးစရာမရှိဘူးကိုဝရိယနဲ့ကိုတတိကိုအားကိုးရမယ်နော်အဲ့လိုလုပ်ပြီးတော့ကျွန်တော်တို့ထုတ်ရဲတဲ့သမာဓိဆိုတာကိုအာယုံတစ်ခုပေါ်မှာစူးစူးဆိုင်ဆိုင်ခိုက်တာအဖြစ်စိုက်နေတဲ့အရှင်းကိုရောက်ရင်တာတမာတိလေးတော့ဖြစ်လာနော်အဲ့လိုကျွန်တော်တို့လုပ်ရမယ်တဲ့အဲ့တော့တကယ်လုပ်တဲ့အခါကျတော့စိတ်ကအမှန်တန်လွဲ့ဒါလေးတွေ့တယ်ပြီးတဲ့အခါကျတော့စိတ်ကိုတဲ့ဒီဝင်လေထွက်လေကိုမှတ်ရတာလေသူကမမှတ်ဘူးဘာဖြစ်လို့ဆိုတော့ဝင်လေမှတ်ပြီးတဲ့အခါကျရင်ဟုတ်လားဝင်လေထွက်လေကိုသိကြမှာသိဘာလို့စိတ်ကလွင့်သွားတယ်ဆိုရင်စိတ်ကလွင့်သွားတာနဲ့တပြိုင်နက်တည်းဝင်လေထွက်လေပါဟောမှာစိတ်ကမရှိဘူးဆိုတာကိုသိတာနော်အဲ့တော့သိမှုဆိုတာတစ်ခုပြီးမှတစ်ခုသိတာဝင်လေထွက်လေသိနေတဲ့အချိန်မှာတခြားအာယုံတွေတက်မှာစိတ်ကမရောက်သွားဘူးတခြားအာယုံတွေရောက်သွားလို့ရှိရင်ဝင်လေထွက်လေပေါ်မှာသိမှုဆိုတာပြက်သွားတယ်မရှိတော့အဲ့တော့အချက်မပြတ်ဖြစ်အောင်ကျွန်တော်တို့လုပ်ရအဲ့တော့လက်တွေ့လုပ်တဲ့အခါကျစိတ်လွင့်လာတယ်တွေ့မယ်။ပြီးတဲ့အခါကျတော့စိတ်လွင့်လွန်အားကြီးတော့တဲ့။ဘာဖြစ်တယ်လဲဆိုတော့ဒါလေးကဩဒီအလုတ်ကအပြောလွယ်သလောက်နော်တကယ်လုပ်တဲ့အခါကျတော့ဖက်ပါလား။ဆိုပြီးတော့အဲ့ဒီအတွေးခေါ်တွေလည်းဝင်လာတတ်တယ်နော်။အဲ့လိုဝင်လာတတ်လို့ရှိရဲ့တဲ့။ဘာဖြစ်တယ်လဲဆိုတော့စိတ်ပြက်တယ်နော်။မရလို့စိတ်ပြက်တာ။စ
ိတ်ပြတ်တဲ့ဟာတွေလည်းပေါ်ပေါက်လာတယ်မရတဲ့အတွက်အဲစိတ်ပြတ်တဲ့အပြင်ကိုတဲ့ဒါကလည်းဟုတ်လားထပ်ခါထပ်ခါလို့စိတ်တရားလည်းလွဲ့ပြန်ပြီးတော့ဒီနေရာလေးကိုပြန်ပြီးရောက်အောင်ဟုတ်လားမမှန်လေးရှုပေးပါမယ်လို့စိတ်ကကြာကြာမနေဘူးနော်လွဲ့လွဲ့လွဲ့လွဲ့ထွက်တာလေဆိုတော့အဲ့တော့စိတ်ပြတ်တဲ့အပြင်ကိုမကြည်မနှပ်လေးလည်းဖြစ်တယ်ဟောဒီလောက်လွယ်တဲ့အလုပ်ကတကယ်လုပ်တဲ့အခါကျတကယ်ခက်ပါတာကိုကိုကိုမကျေနပ်တဲ့သဘောလေးဖြစ်တယ်နော်ပြီးတဲ့အခါကျတော့တဲ့အဲ့ဒီလိုထပ်တလဲတဲ့ပေါ်လေးရှုလို့ရှုတဲ့အခါကျတော့စိတ်တွေကလွင့်နေပြန်ပြီးတော့ခေါ်ရတယ်ဒီနေရာရောက်အောင်လုပ်ရတယ်အဲ့တော့ဘာဖြစ်လာလဲဆိုတော့ပင်မန်းလာပင်မန်းတဲ့သဘောတရားတွေလေပေါ်လာအဲ့တော့ပင်မန်းတဲ့သဘောတရားတွေပေါ်လာတဲ့အခါကျတော့တဲ့နော်ဘာဖြစ်လာကြလဲဆိုတော့တခါတည်းစိတ်ကထိုင်လာမှိုင်းလာနော်ထိုင်နေမှိုင်းနေဆိုတဲ့သဘောတရားတွေဝင်လာထိုင်လာတယ်ဆိုတာကဘာလဲစိတ်ကပြင်းလာဒါကြီးပဲထက်ခါထက်ခါရှုရှုလို့ကလည်းမရဘဲနဲ့ပဲထပ်ပြီးရှုရှုနေရတော့ပြင်းလာတဲ့သဘောတရားတွေရှိတာပြင်းလာတယ်ဆိုရင်နောက်ဘာဖြစ်လာတာလဲနိုင်တာဆိုတော့ပြင်းတဲ့သဘောတရားလေးတွေနိုင်ပြီးတဲ့သဘောတရားလေးတွေဝင်လာတယ်နော်ပြီးတဲ့အခါကျတော့တဲ့နော်စိတ်ကိုတဲ့ကိုကဒီအလုတ်ကတဲ့နော်အပြောလွယ်တော့အလုတ်ကြတော့တည့်ဖြတ်ပါလားငါရမှရပါမလားအခုလုံနေတာကိုလိုတယ်လို့တော့မဖြစ်ဘူးဟာလားတော်တော်ပြင်းပြင်းပါမှန်လုံနေရတယ်ပြီးတော့ဘာဖြစ်လာလဲဆိုတော့တန်လျာစိတ်တွေးဝင်လာတာဒီတရားကအပြောလွယ်တော့အလုတ်ကြတော့တည့်ဖြတ်ပါလားเออนายบ่ยาบ่ล่ะดีลาราปารมีบ่ရှိပါမလားปารมีရှိရင်လည်းဒီတရားเนี่ยงานเนี่ยล่ะထိုက်တန်ရဲ့ล่ะဒီလိုတော့ဒီလိုတန်မြတ်စိတ်လေးတွေဝင်လာတယ်ဆိုတော့အဲ့ဒီဟာတွေဟာတဲ့စိတ်ကိုဖုံးလွှမ်းနေတဲ့និရောဓနာတရားတွေပဲတဲ့ရသော်ဘုရားကတော့ပုထုဇဉ်တို့မြည်ပါတဲ့ဒီသဘောတရားတွေဟာတဲ့အမြဲတမ်းဖုံးလွှမ်းနေပါတယ်တဲ့ပုထုရှင်ဆိုတာဘာကိုပုထုရှင်ခေါ်လဲဆိုသီလတာသူပြောတဲ့ပုဂ္ဂိုလ်ကိုပုထုရှင်ခေါ်တယ်သီလတာကျင်းနေတဲ့ပုဂ္ဂိုလ်အရိယခေါ်တယ်အဲ့တော့ပုထုရှင်ဆိုတာကတော့ဒီနိဝရဏတရားတွေဖုံးလွှမ်းနေတဲ့ပုဂ္ဂိုလ်တွေသီလတာတွေသူပြောနေတဲ့ပုဂ္ဂိုလ်တွေဟိုတဲ့ဒါပုထုရှင်ကိုခေါ်တယ်နော်အဲ့တော့ဒီနိဝရဏတရားတွေဖုံးလွှမ်းနေသမျှကာလပတ်လုံးတော့စိတ်ဤကြည်ကျူမှုတိတ်စိတ်ဤချူစင်မှုဆိုတာမရနိုင်ဘူးတဲ့အဲ့တော့ဒီလိုစိတ်ကိုချူစင်အောင်စိတ်ရဲ့ကြည်ကျူမှုရအောင်ဘာလုပ်ရမလဲဆိုကျွန်တော်တို့အာနာပါနနဲ့ပဲတမာရီဆိုပြီးတော့မိမိစိတ်ကိုတဲ့တခြားပဲမရောက်သေးနဲ့မိမိဝင်လေထွက်လေဆိုတဲ့အာယုံပေါ်မှာပဲစိတ်ကိုစူးစူးဆိုက်ဆိုက်နေစိတ်နဲ့အောင်းနဲ့ကြိုးစားလို့အခိုက်တာခိုက်တံလေးနဲ့စိတ်ကနေတဲ့နေလို့ရှိရဲ့နေတဲ့အခိုက်တံလေးဟာတဲ့ခုနပြောတဲ့နေဝနာတရားတွေကျင်းနေကွာနေပါလေတဲ့အဲ့ဒီကျင်းနေကွာနေတဲ့တွေ့တဲ့ပမာတိဆိုတာဖြစ်လာပါလေပမာတိဆိုတာစိတ်ရဲ့ကြည်ကြည်မှုရတာနော်အဲ့တော့ခုနပြောတဲ့နေဝနာတရားတွေကျင်းအောင်ပေါအောင်လုပ်ရမယ်အဲ့ဒီလိုကျင်းအောင်ပေါအောင်လုပ်မှဒီသမာဓိဆိုတာဖြစ်မယ်ဆိုတော့ကျွန်တော်တို့ကအာနာပါနနဲ့သမာဓိထူတော့တယ်နော်အဲ့တော့သမာဓိဆိုတော့အာနာပါနနဲ့သမာဓိဆိုတာဒါသမထပဲသမထဆိုတာဘာလဲဇန်တရားပဲအခုကျွန်တော်တို့လုပ်နေတာဇန်တရားကိုကျွန်တော်တို့ပွားများအထုတ်နေတာအဲ့တော့သမထဘာဝနာဝိပဿနာဘာဝနာဆိုတာရှိတယ်အခုကျွန်တော်တို့ဒီ၃ရက်မှာတော့သမထဘာဝနာလုပ်မယ်။အဲဒါဒီသာပနာဘာဝနာဆိုတာဇန်တရားပဲနော်။ဇန်ဆိုတာတဲ့ဇာနာကလာတယ်။ဇာနာဆိုတာဘာလဲမိမိရဲ့စိတ်ကိုအာယုံတစ်ခုပေါ်မှာစူးစူးဆိုက်ဆိုက်နဲ့စိုက်ထားနေလို့ရှိရင်အဲဒါဇန်လို့ခေါ်တယ်။အဲလိုစူးစူးဆိုက်ဆိုက်နဲ့စိုက်ထားနေတာဇန်ရနေပြီတဲ့နော်။အဲဒါလို့နားလည်ထားရမယ်။ဒါတော့ကိုယ်လေထွက်လေကိုဟိုက
จุจุไซไซเนี่ยแหละวินลีถั่วลีโหเนี่ยมิมิเนี่ยไส้กูเนี่ยวินลีถั่วลีก็มาจุจุไซไซเนี่ยไส้ทาบิวินลีถั่วลีวินไนถั่วไกเสร็จมะเปียตีเลยอไคกันนี่มาโหเนี่ยดาตมารีขึ้นดาสั่นลงไปเนาะအဲ့တော့နားလည်ထားမှာကကျွန်တော်တို့ကသံတရားပွားများအားထုတ်တယ်။သမထသမထဆိုတာအေးချင်းတဲ့သဘောတရားကိုသမထခေါ်တယ်။သံတရားကိုအားထုတ်တော့ပါရလေ။အေးချင်းမှုရလေ။ဒါကြောင့်အေးချင်းမှုရလေ။စိတ်ကိုဖုံးလွှမ်းနေတဲ့နိဗ္ဗာန်တရားတွေကိုသိအောင်ပွားအောင်လုပ်ထားလို့ကျွန်တော်တို့အေးချင်းမှုဆိုတာရတယ်နော်။အဲ့တော့ဇာမာတဲ့သံတရားပွားများအားထုတ်တော့တဲ့ယောဂီပုဂ္ဂိုလ်တွေကဒီဈာန်အင်္ဂါ၅ပါးဆိုတာရှိတယ်။ဒါလေးတော့နားလည်ထားဖို့လို့ဈာန်အင်္ဂါ၅ပါးဆိုတာကတဲ့ဝိစ္စဝိสารပိဋိဒုက္ခအိတ္တကရာဈာန်အင်္ဂါ၅ပါးရှိတယ်။အဲ့တော့တဲ့ကျွန်တော်တို့ဒီဈာန်အင်္ဂါ၅ပါးနဲ့ပြည့်စုံအောင်အခုအာနာပါနသမာဓိကိုကျွန်တော်တို့ထူထောင်တာပဲ။အဲ့တော့တဲ့ပထမအဆင့်ကပါလေတဲ့ဈာန်အင်္ဂါ၅ပါးဝိစ္စဝိสารပိဋိဒုက္ခအိတ္တကရာဝိတ္တဆိုတာပါလေမိမိရဲ့စိတ်ကိုတဲ့အာယုံပေါ်မှာတင့်နေတဲ့အလုပ်သားဝိတ္တအဲ့တော့အာနာပါနကျွန်တော်တို့လုပ်ခိုင်းတော့ပထမဦးဆုံးကျွန်တော်တို့ဗာခိုင်းတယ်လေမိမိရဲ့စိတ်ကိုနာရီဝမှာစိတ်ကိုစူးစိုက်စိုက်ထားပါနာရီဝဆိုတဲ့အာယုံပေါ်မှာစိတ်ကိုတင့်ထားပါခေါ်တော့အဲ့ဒါဝိတ္တအလုပ်ပါနော်ဝိတ္တဝိတ္တဆိုတာအင်္ဂလိပ်လိုဆိုတော့ application of mind on the object နော်ဒါက object of meditation ပါလေဒီနေရာလေးမှာကျွန်တော်တို့ဝင်လေထွက်လေရှိတယ်အဲ့ဒီဝင်လေထွက်လေရှိတဲ့နေရာလေးမှာမိမိရဲ့စိတ်ကိုနှာရီဝမှာစိတ်ကိုတင်ထားတယ်ဒါကဝိတ္တအလုပ်ပြီးတော့အဲ့လိုတင်ထားနိုင်လို့ရှိရဲ့တဲ့ဘာဖြစ်ပေါ်လာလဲဆိုတော့ဝင်လေထွက်လေကရှင်းရှားလာတယ်ထင်ရှားလာတဲ့အတွက်ကြောင့်ဝင်လေကိုဝင်လေလို့မှတ်နိုင်တယ်ထွက်လေကိုထွက်လေလို့မှတ်နိုင်လို့ရှိရဲ့တဲ့ဒါပါလုပ်နေတယ်ဆိုရင်လေဝင်လေထွက်လေသုံးသပ်နေတယ်အဆင့်ကိုရောက်သွားပြီပထမစိတ်ကိုဒီနေရာရောက်အောင်လုပ်စိတ်ပေါ်နေတဲ့ဝင်လေထွက်လေကိုဝင်တဲ့အခါဝင်တယ်လို့မှတ်ထွက်တဲ့အချိန်မှာထွက်တယ်လို့မှတ်နိုင်လို့ရှိရဲ့ကျွန်တော်တို့ဝင်လေထွက်လေကိုသုံးသပ်နေတဲ့သဘောရောက်အဲ့ဒါကိုပါခေါ်လဲဆိုရင်ဝိสารခေါ်ဝိสารဆိုတာအာယုံကိုသုံးသပ်နေတာဝိสารခေါ်နော်အင်္ဂလိပ်လိုတော့ sustaining the mind on the object ခေါ်တယ်။အဲတော့အာယုံကိုပေါ်မှာလဲစိတ်ကိုတင်နိုင်တယ်၊နာရီဝါမှာစိတ်ကိုရောက်အောင်လှုပ်ထားနိုင်တယ်။အစ္စံမှာရှိတဲ့ဝင်လေထွက်လေလဲကိုကသုံးသပ်လို့ရရင်တဲ့။ဒါဝိတက်နဲ့ဝိสารအလုပ်ကိုလုပ်နေပြီ။ဝိတက်ကအာယုံပေါ်မှာစိတ်ကိုတင်နေတယ်။ဝိสารကဖြစ်ပေါ်တဲ့အာယုံပေါ်ကိုသုံးသပ်နေတယ်။ဒါတော့ဝိสารအလုပ်ကျွန်တော်တို့ဝင်လေထွက်လေကိုပတ်နိုင်လို့ရှိရဝိสารဖြစ်သွားပြီเนาะအဲ့လိုဝိสารဖြစ်သွားတဲ့အခါကျတော့ဝင်လေထွက်လေကိုသုံးသပ်လို့ရတဲ့အခါကျတော့ဘာဖြစ်လာလဲဆိုတော့ကျေနပ်မှုလေးဖြစ်လာတယ်တဲ့ဘာဖြစ်လဲဆိုတော့မိမိလုပ်တဲ့အလုပ်ကကိုလုပ်လို့ရသွားပြီအောင်မြင်နေပြီစိတ်ကိုလည်းဒီနေရာလေးကိုကထားလို့ရပြီဒီပါဖြစ်ပေါ်နေတဲ့ဝင်လေထွက်လေလေကိုကဝင်တဲ့အခါဝင်တဲ့ထွက်တဲ့အခါထွက်ဖြစ်လေဆိုပြီးတော့သုံးသပ်လို့ရနေတဲ့အခါကျတော့ဒါကအာယုံပေါ်မှာသုံးသပ်လို့ရတော့ဖြစ်စားတာဖြစ်အဲ့ဒါလေကိုအလုတ်ကတဲ့အောင်မြင်နေတဲ့အခါကျတော့ဩတမာရီဆိုတာလုတ်လို့ရပါလားမိမိရဲ့အာယုံကိုလည်းမိမိရဲ့စိတ်ကိုလည်းအာယုံပေါ်မှာတင်လို့ရပါလားဖြစ်ပေါ်နေတဲ့ဝင်လေထွက်လေလေးလဲဝင်တာကိုဝင်တာလို့သိတယ်ထွက်တာကိုထွက်တာလို့သိနေပါလားဆိုတော့ကိုလုတ်တဲ့အလုတ်ပေါ်မှာကိုယ်ကအောင်မြင်တဲ့နေတဲ့အတွက်ကြောင့်နဲ့ဒါဘာရဲ့ဘာဖြစ်သွားလဲဆိုတော့ဣတိဆိုတဲ့ကိုကကျေနပ်မှုလေးရအင်္ဂလိပ်လိုတော့ sense of satisfaction ရအဲ့လိုရသွားလို့ဆက်လက်ပြီးတော့ဝင်လေထွက်လေကိုမှတ်ရင်မှတ်ရင်လေတဲ့ဘာဖြစ်လာလဲစိတ်ကလည်းမလွင့်တော့ဘူးဝင်လေထွက်လေကိုပဲသိနေလို့ရှိရဲ့နဲ့နောက်တစ်ချက်ကဒုက္ခဆိုတဲ့ချမ်းသာမှုလေးဖြစ်လာတယ်တဲ့ဣတိပုတိရဲ့ဒုက္ခကလိုက်ဒုက္ခဆိုတာ pleasurable sensation ပေါ့ both physically and mentally ပေါ့ဒါ physical and mental နော်ဒီ pleasure ဖြစ်လာတဲ့အခါကဒါဒုက္ခလို့ခေါ်တယ်နော်အဲ့လိုဒုက္ခလို့ဖြစ်လာပြီးတဲ့အခါကျတော့ ဝင်လေထွက်လေကိုလည်းကိုကဆက်မပြမှတ်ရင်းနေတဲ့ဘာဖြစ်လာလဲဆိုတော့စိတ်ကဧကတရာဆိုတာမိမိရဲ့စိတ်ဒီဝင်လေထွက်လေကလွယ်ပြီးတခြားဘာမှမသိတော့ဘူးဝင်လေထွက်လေပဲသိနေအခိုက်အတန့်လေးပါစိတ်ကဧကတရာဖြစ်သွားပြီတခုပြီးတော့အာရုံကိုစူးစူးဆိုင်ဆိုင်နဲ့စိုက်နိုင်တဲ့အဆင့်ရောက်သွားပြီအဲ့ဒီခါကျစိတ်ကဧကတရာဆိုတာဒါဘာခေါ်လဲဆိုသမာဓိသမာဓိဆိုတာဘာလဲစိတ်ကြဧကကရာကိုသမာဓိလို့ခေါ်တာနော်စိတ်ကြဧကကရာတခုတည်းသောအာယုံမှာစစ်စစ်ဆိုင်ဆိုင်စိုက်ထားနေဧကကရာစိတ်ဖြစ်နေစေတသိက်ဖြစ်နေတဲ့အခါကျရဲ့စိတ်ကြီးတဲ့ဤနေတဲ့သဘောတရားနော်အဲ့ဒီခါကျရဲ့စိတ်ကတဲ့ကြီးလင်းတဲ့သဘောတရားစိတ်ကြီးတောက်ပတဲ့သဘောတရားစိတ်ကြီးခိုင်တတ်တဲ့သဘောတရားတွေဖြစ်လာတယ်ဒါသမာဓိရဲ့အင်္ဂါတွေပဲအဲ့တော့စိတ်ကမလွင်လည်းမလွင်တော့ဘူးဘဏ္ဏနေရဏတရားတွေလည်းကျင်းနေ꽈နေပြီတဲ့အဲ့ဒီခါကျသမာဓိဖြစ်တယ်တဲ့နော်အဲ့တော့ဒီသမာဓိဖြစ်တဲ့အခါကျရင်တဲ့စိတ်ကကြည်လင်တောက်ပါတယ်ခုနပြောတဲ့နေရဏတရားတွေဖုံးသွားနေတဲ့အခိုက်အချိန်မှဆိုရင်တဲ့မိမိရဲ့စိတ်ကတဲ့စိတ်ဆိုတဲ့သဘောတရားကတော့တဲ့ပင်ကိုအားဖြင့်အမှန်တန်ကြည်လင်တောက်ပါပြီးတော့အင်းငိမ့်တဲ့သဘောတရားရှိတယ်တဲ့ဘုရားလည်းပဲတဲ့နိဗ္ဗာန်တရားတွေဖုံးလွှမ်းနေတယ်ခုနပြောတယ်နိဗ္ဗာန်တရားတွေဖုံးလွှမ်းနေတာခါကြရဲ့တဲ့ဒီစိတ်ကတဲ့ကြည်လင်တောက်ပါမှုကြီးရှိတော့ဘူးတဲ့ဘာနဲ့တူလဲဆိုရဲ့တဲ့လာပြီလာဝင်းကြီးမှာတဲ့ဒီလာကဘလောက်ပဲအဲတောက်ပါနေပါစေတိမ်တွေဖုံးနေတဲ့ခါကြရဲ့တဲ့သူ့အယောင်မထွက်နိုင်တယ်လို့ပဲတဲ့မိမိရဲ့စိတ်ကတဲ့ဘလောက်ပဲကြည်လင်တဲ့သဘောတရားတွေဆောင်းမင်းပဲလို့နိဗ္ဗာန်တရားတွေဖုံးလွှမ်းနေတယ်ခုနဆိုရှိရင်စိတ်ကမကြည်လင်ဘူးတဲ့အဲ့တော့နိဗ္ဗာန်တရားတွေကိုတဲ့မြတ်စွာဘုရားကဘယ်လိုဖတ်ပြီးတော့ရှင်းပြလဲဆိုတော့နိဗ္ဗာန်တရားစိတ်ကိုဖုံးလွှမ်းနေတဲ့သဘောတရားတွေဟာတဲ့ငါးပါးရှိတယ်တဲ့နိဗ္ဗာန်တရားအဲ့တော့နိဗ္ဗာန်တရားဆိုတာတဲ့ဒါကစေတသိက်တွေပဲစေတသိက်ဆိုတာဘာလဲဆိုစိတ်ကိုပြီးတွယ်ပြီးစိတ်ကိုချေလဲတဲ့သဘောတရားရှိတယ်တဲ့အဲ့တော့ဒီနိဗ္ဗာန်တရား၅ပါးဖုံးလွှမ်းနေရင်တဲ့ဒီ၅ပါးတဲ့နိဗ္ဗာန်တရားငါဘာကဘာလဲဆိုရင်မြတ်စွာဘုရားကနော်ကာမစ္ဆန္နနိရောဓတဲ့မိမိစိတ်သားကာမဂုဏ်အာယုန်တွေမှာပဲပျော်ပါ့ကာမဂုဏ်အာယုန်တွေမှာဖုံးလွှမ်းနေတာဒါကကာမစ္ဆန္နနိရောဓဆိုတာပေါ့ပြီးတော့နောက်တစ်ခါတစ်ခါကြာရင်လေဂျာဘာရနိရောဓတဲ့မိမိရဲ့စိတ်သားဟာကဒေါမနတာတွေဖြစ်တဲ့မကြေမနှမှုတွေဖြစ်တဲ့အဲ့ဒါကိုသောတာဖြစ်နေတဲ့အချိန်ဒေါမနတာဖြစ်နေတဲ့အချိန်မှာဘယ်နိဝရဏတရားစိတ်ကိုဖုံးလွှမ်းနေလဲဆိုရင်ဗျာပါဒနိဝရဏကဖုံးလွှမ်းနောက်တစ်ခုကထိနာမိတ်တာထိနာမိတ်တာနိဝရဏဆိုတာလေစိတ်ကိုဖုံးလွှမ်းပြီးတော့စိတ်ကိုတဲ့ညင်ညူအောင်လုပ်တဲ့သဘောတရားပဲတဲ့ထိနာမိတ်တာဆိုတာဘာလဲထိနာဆိုတာကပြင်းတယ်မိတ်တာဆိုတာကတော့ငိုက်တာငိုက်နေတယ်ပြင်းတဲ့သဘောတရားငိုက်ကြီးတဲ့သဘောတရားတွေနိဗ္ဗာန်တရားတွေမှာပါတယ်အဲ့တော့ဒါတွေလဲဖုံးလွှမ်းနေလို့ရှိရဲ့တဲ့စိတ်ကကြည်လင်မှုဆိုတာမရဘူးနောက်တော့နောက်တစ်ပါးကပါလဲဆိုတော့ဥဒိစ္စနဲ့ကုကုစာဥဒိစ္စဆိုတာကြံ့လွင်နေစိတ်ကတဏှာထဲမှာမနေဘူးတစ်ခုပြီးတစ်ခုတစ်ခုပြီးတစ်ခုကြောင်ကြောင်ကြောင်ကြောင်ပြီးတော့ပဇွန်စိတ်ဖုံးနေလို့ရဲ့စိတ်ကဖုံးပြီးတော့သွားနေတယ်တဲ့အဲ့ဓာတွေကလေတဲ့နိဗ္ဗာန်တရားတော့မှာပါတယ်ကိုကုသဆိုတာကတော့ပါလေဆိုနောင်တတဖန်ပူပင်တဲ့သဘောတရားတွေသိရတဲ့စိတ်ဓာတ်တွေမှာကိုကပြန်လဲတွေးပြီးတော့ပူပင်တော့ကရောက်တာဒီကိုသိစလို့ခေါ်တယ်အဲ့ဒီသဘောတရားတွေဖုံးလွှမ်းနေလေတဲ့စိတ်ကကြည်လင်မှုစရာမရှိဘူးတဲ့နောက်ဆုံးကြတော့ပစ္စမနိဗ္ဗာန်ပါလေဆိုရဲ့ဝိသိကိစ္စဝိသိကိစ္စဆိုတာတဏှာစိတ်ဖြစ်ပေါ်လာနော်ဟုတ်ပါဟုတ်ပါမလားဒီတရားကဒါရမှာရပါမလားဆိုတဲ့တန်တရားစိတ်ကြီးဖြစ်ပေါ်လာအဲ့ဒီနိယောနာ၅ပါးလားတဲ့ဖုံးလွှမ်းနေသမျှကာလပတ်လုံးတော့တဲ့စိတ်သာတဲ့ကြည်လင်မှုဆိုတာမရနိုင်ဘူးသမာဓိဆိုတာမဖြစ်နိုင်ဘူးတဲ့ဒါတော့သမာဓိဖြစ်အောင်မလုပ်ရမလဲဆိုတော့ဒီနိယောနာတရားတွေကိုတဲ့မိမိစိတ်ကိုဖုံးလွှမ်းနေတဲ့နိယောနာတရားတွေပြည့်အောင်ကြွားဖို့ကဖယ်ပြရမယ်တဲ့ခွာပြရမယ်ဒါနဲ့ခွာတယ်လေဆိုတော့သမာဓိပါတဲ့ကျွန်တော်တို့အာနာပါနသမာဓိနဲ့ကျွန်တော်တို့အခုခွာခိုင်းတယ်နော်အာနာပါနသမာဓိဖြစ်အောင်လုပ်ရင်ထ ခုနပြောတဲ့နေဝရဏတရားတွေကျင်းတယ်ကွာသွားတယ်အဲ့လိုဖြစ်အဲ့ဒီခါကျတော့ဘယ်လိုခွာတယ်လဲဆိုတာကိုအကျဉ်းချုပ်ပြီးပြောပြမယ်တဲ့နော်ကျွန်တော်တို့အခုခုနပြောတဲ့ဇန်တရားကိုလေ့ကျင့်တဲ့ခါကျတော့ဝိတ္တဝိสารတိတိဒုက္ခဧကကရာဆိုတော့ဝိတ္တဆိုတာပါလေဒီရစိတ်ကိုနာဒီဝမှာဟာစိတ်ကိုရောက်အောင်ညှို့ထားတဲ့အာယုနာဒီဝဆိုတဲ့အာယုမှာစိတ်ကိုတင့်ထားတယ်အဲ့ဒါဝိတ္တနော်နော်အဲ့ဒါ function of wisdom ကသူ apply the mind on the object အဲ့ဒီနေရာရောက်တဲ့အခါကျတော့ဒီနေရာမှာဝင်လေထွက်လေကိုရှိတော့ဝင်လေထွက်လေကိုသုံးတာလို့ရတယ်အဲ့ဒီသုံးတာနေတာဝိสารာလို့ခေါ်တယ်အဲ့ဒီဝိสารာပြီးတဲ့အခါကျတော့ကိုလုတ်တဲ့အလေးကရတယ်အခါကျတော့ပိဋိဖြစ်လာတယ်ပိဋိနောက်ကဒုက္ခဆိုတာလိုက်လာတယ်ဒုက္ခဆိုတာလိုက်လာပြီးရဲ့နဲ့စိတ်ကရာစိတ်တိတ်နဲ့စိတ်ကတဲ့ဝင်လေထွက်လေကလွယ်ပြီးဘာမှမသိတဲ့အခိုက်အတန့်အချိန်လေးမှာစိတ်တဧကကရာဖြစ်နေတော့ဒါတမာတိဖြစ်တယ်တဲ့အဲ့လိုဖြစ်လို့ရှိရဲ့တဲ့စိတ်တဧကကရာဖြစ်နေတဲ့အခိုက်အတန့်မှာတဲ့မိမိရဲ့စိတ်ကိုဖုံးလွှမ်းနေနေဥဏတရားကျင်းပြီးကြွားနေတယ်အဲ့တော့ဘယ်လိုကြွားတယ်လဲဒီနေဝရဏတရားတွေကိုတမာရီကဘယ်လိုဖြတ်ပြစ်တယ်လဲဆိုတာသိအောင်ပြောပြရမယ်ဆိုရဲ့တဲ့ပထမအဥဆုံးနဲ့မိမိစိတ်ကိုတဲ့နော်သာဓိဝမှာဆိုတဲ့အာယုံမှာစိတ်ကိုတင်လိုက်ဇဝိတ္တလို့အဲ့ဒါလို့တင်နိုင်လို့ရှိရဲ့တဲ့တစ်ဖက်ကဇေနိဝရဏကိုသူခွာပြစ်လိုက်လေဆိုတော့နိဝရဏ၅ပါးတဲ့ဖိနမိတ်တာဆိုတဲ့နိဝရဏကိုသူခွာပြလိုက်ပြီနော်မိမိရဲ့စိတ်ကိုအာယုံမှာတင်နိုင်လို့ရှိရဲ့တစ်ဖက်ကဟုတ်လားဖိနမိတ်တာဆိုတဲ့ဟုတ်လားပြင်းတဲ့သဘောနိုင်ရတဲ့သဘောတရားတွေမရှိတော့ဘူးတဲ့အာယုံပေါ်မှာစိတ်ကိုတင်ထားနိုင်လို့ရှိတယ်။ဥပမာအာဖြင့်တဲ့ဒီလောကီစကားနဲ့ပြောရမယ်ဆိုလို့ရှိရဲ့ဥပစာတွေဖတ်တယ်ဝိထုတွေဖတ်တယ်ဟာလားရုပ်ရှင်တွေကြည့်တယ်ပွဲတွေကြည့်တယ်တ냐အလုံးကြည့်တယ်မအိတ်ချင်ဘူးမပြင်းဘူးဘာကြောင့်လဲဘာလို့ဆိုကိုကအဲ့ဒီပေါ်အာယုံပေါ်မှာစိတ်ကိုအမြဲတမ်းတင်းတင်းထားတယ်ဟုတ်လားစာအုပ်ပေါ်မှာစာအုပ်ကောင်းလေးတွေ့လို့ရှိရင်တခါတည်းမလွတ်ချင်ဘူးတခါတည်းအဲရှေ့ကိုဆက်ပြီးတော့ဖတ်ချင်တယ်အဲ့လိုဖတ်နေလို့ရှိရင်ညာလုံးပေါက်ဖတ်ရင်လည်းအိတ်လိုက်တဲ့နိုင်ကြီးတဲ့သဘောတရားမပေါ်တော့အဲ့တော့ဝိတ္တကတဲ့အာယုံကိုတင်ပေးနိုင်လို့ရှိရင်တဲ့မိမိစိတ်ကိုဖုံးလွှမ်းနေတဲ့ဌိနမိတ်တာကိုသူကခွာပလိုက်ပြီတဲ့နော်အဝိစာရဆိုတာကတော့အာယုံကိုသုံးတတ်အာယုံကိုသုံးတတ်တယ်ဆိုတော့ကိုကစိတ်ကိုတဲ့ကိုကနာဒီဝမှာရောက်အောင်ထားပြီးတော့နာဒီဝမှာဖြစ်ပေါ်တဲ့ဝင်လေထွက်လေလေးကိုကဝင်တဲ့အချိန်မှာဝင်တဲ့ထွက်တဲ့အချိန်မှာထွက်တယ်ဆိုပြီးတော့သုံးတတ်နေတဲ့အချိန်လေးပါတဲ့။ဒီဟာလေးကသုံးတတ်နေတဲ့ခါကြတော့တဲ့ကိုကရ။ပြီးတော့ဘယ်လိုဖြစ်လာလဲဆိုတော့စိတ်ကိုတဲ့နာဒီဝမှာစိတ်ကိုလည်းတင်လို့ရတယ်သာဓိဝါမှာဖြစ်ပေါ်နေတဲ့ဝင်လေထွက်လေလေကိုကသုံးသပ်လို့ရရဲဆိုတော့တစ်ဖက်ကဒေနိဝရဏကိုသူပယ်ပလိုက်ပယ်လိုက်လေဆိုလို့ရှိရဲ့နဲ့ရမှာရပါမလားဆိုတဲ့သဘောတန်လျာစိတ်ကြီးကိုကရနေပြီဆိုဝိသိကိစ္စသူပယ်ပြီဝိသိကိစ္စဆိုနိဝရဏကိုကိုကပယ်ပြီရမှာရပါမလားဆိုတဲ့ဝိသိကိစ္စကရနေတဲ့အတွက်အဲ့ဒီအချိန်ခိုင်းမှာဝိသိကိစ္စကိုပယ်လိုက်ပြီးတော့ဝိသိကိစ္စဒီလိုသုံးသလိုရပြီးတဲ့အခါကျတော့နောက်တစ်ချက်ပိဋိဆိုလဲကိုလှုပ်တဲ့အလုပ်ကလေးကအောင်မြင်နေပြီကျေနပ်မှုလေးရတဲ့အခါကျရင်တစ်ဖက်ကနိဝရဏကဘယ်နိဝရဏကိုသူပယ်လဲဆိုမကျေနပ်တဲ့မကျေနပ်တဲ့နိဝရဏကိုပယ်တယ်အဲ့တော့မကျေနပ်ဘူးဆိုတာဘာလဲရာဘာရနိဝရဏတဲ့နော်ဒေါမနတမကျေနပ်တဲ့နိဝရဏကိုသူပယ်လိုက်နော်ကျေနပ်တဲ့သဘောတရားကမကျေနပ်တဲ့သဘောတရားကိုပယ်လိုက်။ပြီးတဲ့အခါကျတော့ဒုက္ခဆိုတာချမ်းသာမှုရတယ်။ချမ်းသာမှုရတယ်ဆိုတာဘယ်နိဗ္ဗာန်ပယ်လို့ဆို။ပူပင်တောကတွေဖြစ်တဲ့တရားတွေဖြစ်တဲ့ဝိသိဥဒ္ဒေသနဲ့ကုတ်ကုဆဆိုတာဒါတွေကအပူတရားတွေ။ဒီဘက်ကပါလေအေးတရားတွေနော်။ဒုက္ခဆိုတာချမ်းသာတဲ့တရားတွေ။ချမ်းသာမှုတွေရတယ်ရနေတဲ့အခိုက်အတန့်တွေမှာပူပင်တောကဆိုတဲ့စိတ်ကမပေါ်တော့ဘူးတခါတည်းပျောက်သွားပြီနောက်ဆုံးစိတ်ကဧကကရာတခုတည်းရောအာယုံမှာစူးစူးဆိုင်ဆိုင်နဲ့စိုက်ဟန်းနိုင်တဲ့အစ်စ်ကိုရောက်တဲ့အခါကျရင်ဘယ်နိဝရဏကိုသူဖယ်ကျဲတယ်ဆိုနောက်ဆုံး ကာမေသနာနေဝင်ကာမဂုဏ်အာယုန်နေမဝင်တော့ဘူးဒါစိတ်တဧကကရာကြတဲ့ခိုက်တံမှာတမာရီဖြစ်တယ်တမာရီဆိုတာဘာလဲစိတ်တဧကကရာကိုတမာရီလို့ခေါ်တယ်ဟုတ်လားအဲဒီမှာဟုတ်လားဓမ္မဒိဏနဲ့ဝိသခါတို့အမေးဖြေလုပ်တဲ့ခါကြရယ်ဝိသခါကမေးတယ်ဝိသခါတော့အနာဂါမဲဓမ္မဒိဏကတော့အရတမအရတကိုရတော့တော့ဝိသခါသိရမသိသေးဘူးဒါတော့သူကမေးတယ်မေးနေမှာဒါသူရဲ့ဒီဓမ္မဒိဏကဒါအရတမအရတကိုဆိုက်ပြီးဆိုပြီးသိဆုံးပြအဲဒီမေးတယ်ဟိုမေးကွန်းတစ်ခုဟာတဲ့ဓမ္မဒိဏကမေးတယ်တဲ့ဝိသခါတစ်သိရသမာဓိဆိုတာပါလေဆိုတော့ဓမ္မဒိဏကြံပြီးဖြေစိတ်တဧကက်ကြလားသမာဓိလို့ခေါ်ပါလေအဲ့တော့အခုပြီးတော့အာယုံမှာမိမိရဲ့စိတ်ကိုစူးစူးဆိုင်ဆိုင်ဆိုင်ထားလို့ရှိရဲ့စိတ်ကဧကကရာစိတ်တိတ်ဖြစ်ပြီးတော့သမာဓိဆိုတာဖြစ်တယ်တဲ့အဲ့ဒါကျွန်တော်တို့နိဗ္ဗာန်တရားတွေပေါ့အဲ့တော့အခုကျွန်တော်တို့လက်တွေ့ဒီနေ့တနေ့လုံးလုပ်တဲ့ခါကြရင်ဒီဟာတွေဟာစိတ်ကိုဖုံးလန်းနေတဲ့တရားတွေကတဲ့အခုကိုယ်တွေ့ကြပြီဘာတွေတွေ့ကြလဲဟာလာမိမိရဲ့စိတ်ကကိုထားတဲ့နေရာမှာမနေဘူးအဲ့ဒါလောကီအာယုဘက်မှာကာမဂုဏ်အာယုဘက်မှာစိတ်တရားပြေးသွားတယ်အိမ်ရောက်သွားမယ်စီးပွားရေးဘက်ရောက်သွားမယ်ရွှေမြုပ်ကိစ္စတွေရောက်သွားမယ်ပါရမီတွေပေါ်ရောက်သွားမယ်အဲ့ဒါတွေကဘာတွေလဲဆိုတော့ဒီလောကီအာယုတွေပေါ်မှာစိတ်ကလွင့်သွားပြီစိတ်ကအဲ့ဒီနေရာမှာပဲပျော်ပိုက်တယ်အဲ့ဒီနေရာမှာပဲကြက်စားတယ်အဲ့တော့ဒီနေရာကနေကိုယ်ကပြန်ဆွဲထုတ်ပြီးတော့ဝင်လို့ထွက်လို့ကိုသိအောင်ပြန်လုပ်ပါနော်အဲ့တော့အဲ့ဒီခါလဲရှိတယ်ပြီးတဲ့ခါကျရင်ခုနသီနာမိတ်္တာတွေတော့ဝင်တယ်ပြီးတဲ့ခါကျရင်ကိုယ်လုတ်တဲ့အလုတ်ကမရတော့ဒီလောက်လွယ်တဲ့အလုတ်ကရမှာရပါမလားဆိုပြီးတော့တန်မြတ်စိတ်ကြီးဝင်တတ်တယ်ကိုယ်လည်းမကြည်မနာကလေးတွေဖြစ်တတ်တယ်အပြောလွယ်တဲ့တော့အလုတ်ဖြစ်တယ်ဒါလေးကကိုယ်တော်တော်လေး